ရှမ်းပြည်နယ်ကဝါထင်းကျုပ်ဒေသဖြစ်တဲ့မိုင်းပေါက်ခိုင်ပန်ခမ်းအထူးမြို့နယ်နဲ့မိုင်းလင်းချိုင်မှာကိုဗစ်ကရောဂါကူးစက်မှုအခြေအနေဆိုးရွားနေလို့အသွားအလာထင်းကျုပ်ထားပါတယ်။ပန်ခမ်းမြို့ကနေမိုင်းပေါက်ခိုင်မိုင်းလင်းချိုင်မိုင်းမော့ခိုင်နဲ့နန်းတဲ့အထူးမျိုးနယ်တွေစီဖြတ်တန်းသွားခြင်းမလုပ်ပါလို့ပန်ခမ်းမျိုးကိုဗစ်ထိန်းချုပ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်။ပန်ခမ်းမျိုးမှာလည်းမတ်လ၁ရက်နေ့ကစပြီးကိုဗစ်စစ်ဆေးမှုတွေစတင်လုပ်ပြီးတော့လော့ကဒေါင်းကန့်သတ်ချက်တွေထုတ်ပြန်ထားပါတယ်။မျိုးဝင်ထွက်ကိုပိတ်ထားပြီးမျိုးရင်းသွားလာရေးကိုလည်းအခုချိန်ထိကန့်သတ်ထားတာကြောင့်စားတောက်နေထိုင်ရေးအခက်ကြုံနေရတယ်လို့ဒေသခံသူကပြောပါတယ
်။လော့လော့ကတော့အမှအကောင်ကလော့ဒေါင်းနေချတာကလော့ဒေါင်းနေချပြီးတော့အပားလာဘာမှမရှိပါဘူး။အဲ့လိုရှိရင်သူတို့ဒီပန်ဆန်းရဲ့နောက်ကပန်ဆန်းရဲ့အနည်းဆက်မျိုးကဝိန်းကောင်ကအဲ့ဒါလည်းလော့ဒေါင်းပဲဆောမိုင်းပေါက်တို့မိုင်းချဲတော့အကုန်လုံးလော့ဒေါင်းနေပဲလော့ဒေါင်းကအဲထက်တော်တူထားပြီးတော့မျိုးရဲတော့ကိုအော်အာဒီတော့လော့ဒေါင်းရှိရဆိုတော့တော့ဟိုအပြင်မထွက်ရဘူးအပြင်မထွက်ရဘူးအစားပြရည်ပါလေဆိုလဲလာပြီးတော့လိုက်ပူရဲ့လိုက်ပူရဲ့အတဲရှိရည်အဲ့အတဲရှိရနေပြီးတော့ပဲအဲ့လိုဝယ်စားကြရဲစားရတော့ပတ်ချတာပေါ့
ကေယောဂအချိန်ဒီကြောင့်လော့ဒေါင်းချရတဲ့ကာလကိုမတ်လ28ရက်နေ့အထိထပ်တိုးထားတယ်လို့လည်းဒေတာကံကြီးကပြောပါတယ်။အသွားအလာပိတ်ထားလို့မျိုးရင်းမှာအလုလာလုံရင်အိမ်မပြန်နိုင်မဲ့ပိတ်မိနေသူတွေရှိတယ်လို့အလုလုဖို့အတွက်လာခွင့်မရသေးလို့ပြန်ဖွင့်ပေးမယ့်အချိန်ကိုစောင့်ဆိုင်နေရသူတွေလည်းရှိနေပါတယ
်။အရင်ကတော့တသက်တလာတော့သွားလို့ရတယ်ပေါ့နော်။ဒီအဝင်ထွက်ကစားဥစားတယ်နေပါရင်လည်းရှိရင်တော့စိတ်ထူးစာရွက်တွေပါရှိရင်ကတော့ပုံမတွေ့ဘူးဆိုလို့ရှိရင်သွားလို့လာလို့ရဘူး။တော့ဆောင်နေဆိုတော့လည်းအခက်ခဲတော့ကတော့တော့ရှိကြတာပေါ့။ဒီလိုတော့အဝင်စားရတော့ရရတချို့တွေကတော့လည်းချက်ချင်းချတဲ့အခါကျတော့တချို့တွေကတော့လည်းစားလို့တော့ဖို့အတွက်ကိုမလွယ်နေဘူးပေါ့နော်။မလွယ်နေဘူးဆိုတော့ဟိုအရင်တော့ချက်ချင်းကသူတို့မဝယ်နိုင်ကြဘူးလေ။ဟိုမဟုတ်ဟိုစားလို့တော့ဖို့ဆန်လို့ပါလို့ကြာလို့ပေါ့နော်။စားကြတော့ချက်ချင်းမဝယ်နိုင်ကြတော့တချို့ကတော့လည်းအလိုနဲ့လေဒီတောင်းနေကြတာပေါ့
ကိုပိုင်အုပ်ချုပ်ခွင့်ရဝါပြည်အထူးဒေသရဲ့ဝင်ခွင့်ထောက်ခံစာတွေကိုလည်းကိုဗစ်ကရောဂါအခြေအနေကြောင့်ယာယီရပ်ဆိုင်းထားပါတယ်ကားအငှားဝင်ဆောင်မှုပေးနေသူတွေကတော့ကက်ရောဂါကာလမှာအခုလိုတင်းကျပ်တဲ့စီးမင်းတွေကြောင့်အခက်ကြုံနေရတယ်လို့ပြောပါတယ
်ပန်ခမ်းတို့မိုင်းပေါက်တို့မိုင်းလာတို့ကြတော့ဒီကိုဗစ်ကာလထဲမှာကျွန်တော်တို့မရောက်ဘူးမှာသွားလာတယ်နည်းနည်းကျက်တယ်မိုင်းပေါက်တို့မိုင်းချင်းတို့ပေါ့နော်မိုင်းလာတို့ကသူကအဲ့မှာဟာလော်ကောင်းနေရှိတယ်ပေါ့အခုလည်းရှိဟုတ်ပြီးသွားတဲ့လူလက်ကားသမားအချင်းချင်းလို့ပြောကြတာအရာဟိုလော်ကောင်းနေရှိတယ်။နောက်ကျအဘဒိတာတွေကိုဝင်နေဝင်ထွက်ခွင့်နေပါလေ။ဟိုဘဒိတာမှာသူတို့စာတင်ရတာတွေပါလေရှိတယ်။သွားလျှောက်ရတာလေ။သွားလျှောက်ပြီးတော့သူတို့ဒေတာရဲ့သတ်မှတ်တွေကိုလိမ့်ဝင်ရတာရှိတယ်။နောက်ပြီးတော့ကိုဗစ်ကာကွယ်ရေးထိုးထားတာအာရှိဖို့လိုအပ်တယ်။နောက်ဟိုရုပ်ဝတ်ကြီးကအာဒီဆောက်ရှုပ်မှုတွေရက်စကန်တွေထောက်ခံစာတွေပါဖို့လိုအပ်တယ်။အဲ့လိုမျိုးတော့လိုအပ်တယ်။ဒီပန်ဆန်းလို့ပါလို့ဆိုလို့ရှိရင်တော့လော်တော့မပြီးသေးဘူ
းဝါဒေတာအတွင်းကိုဗစ် -19 ကူးစက်မှုနောက်ဆုံးအခြေအနေကို UWSA လာရှိုးဆက်ဆံရေးယုံတာဝန်ကဥညီရန်ကိုဆက်သွယ်မေးမြန်းရမှာတော့ပြင်ပမှာရောက်နေရကြောင်းအခြေအနေမသိရသေးကြောင်းပြောပါတယ
်အဲကျွန်တော်လည်းမသိသေးဘူးနော်အပြင်မှာရောက်မယ်နော်စစ်တဲ့စီဗီချန်နယ်မှာတက်ဆောင်ကြည့်လိုက်မယ်အဲ့မှာသူထုတ်ပြန်နေကြနော
်2020ခုနှစ်ဒီဇင်ဘာလမှာဝါဒေတာအတွင်းကိုဗစ် -19 ကူးစက်မှုဆက်သွယ်ဖြစ်ပွားချိန်မှာဝါအာနာပိုင်တွေဖွဲ့စည်းထားတဲ့ COVID-19 ကူးစက်ရောဂါထိန်းချုပ်ရေးဗဟိုကော်မတီကိုကိုးကားပြီးဒေသတွင်ကူးစက်ခံရတဲ့လူဦးရေပျောက်ကင်းမှုကုသမှုစတဲ့အခြေအနေတွေကို WSTV ဝါသတင်းဌာနကအသေးစိတ်ဖော်ပြခဲ့ပါတယ်။လက်ရှိလော့ကဒေါင်းနဲ့ပတ်သက်ပြီးနောက်ဆုံးထုတ်ပြန်ခဲ့တာကတော့မတ်လ9ရက်နေ့ကဖြစ်ပါတယ်။အထူးသဖြင့်မိုင်းလင်းချိုင်မိုင်းပေါက်ချိုင်တို့မှာ COVID-19 ဖြစ်ပွားနေတာကြောင့်လော့ကဒေါင်းကာလကို2022မတ်လ27ရက်နေ့အထိထပ်မံတိုးမြင့်နေလို့ထုတ်ပြန်ခဲ့တာဖြစ်ပါတယ်။လက်ရှိကူးစက်မှုအခြေအနေဟာကိုပူရာချောင်းထူရာလောက်ဖြစ်ပြီးတိတ်မပြင်းထန်တာကြောင့် Omicron ဖြစ်နိုင်ကြောင်းဒေတာကနေကပြောဆိုတာရှိပေမဲ့ဝါအာနာပိုင်တွေကတော့တိတိကျကျသတင်းထုတ်ပြန်တာမရှိပါဘူး။ကျန်းမာရေးဝန်ကြီးဌာနရဲ့ COVID အတည်ပြုလူနာစီးရင်ထုတ်ပြန်ချက်အရမတ်လ18ရက်က COVID အတည်ပြုလူနာအများဆုံးကရှမ်းပြည်နယ်ကဖြစ်ပါတယ်။24နာရီအတွင်းဓာတ်ခွဲအတည်ပြုသူဦးရေရှမ်းပြည်နယ်မှာ122ဦးရှိပါတယ်။မြန်မာနိုင်ငံတော်အတိပြုလူနာတဲ့တွေ့ရှိမှုနဲ့ပိုးတွေ့နှောင်းတိဆုံနှောင်းတွေမှာတိတိတတ်တာကြာဆင်းလာလို့ဘာသာရေးတာရင်းနာရေးအခမ်းအနားတွေမှာလူ400အထိစုဝေးခွင့်ပြုရလို့ကျန်းမာရေးဝန်ကြီးဌာနကမကြခင်ရက်ပိုင်းကပဲထုတ်ပြန်ထားပါတယ်ခင်ဗျာ